ဟုတ်ကဲ့အခုလိုသွင်းကုန်ဦးစားပေးအတွက်သတ်မှတ်ပုံကိုရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးက
အဲ့ဒါတော့ကျွန်တော်တို့တိုင်းပြည်အဓိကအရေးကြီးဆုံးလိုပါတဲ့အဓိကသွင်းကုန်နေပေါ့သွင်းကုန်တွေနဲ့ပတ်သက်လာရင်ကျွန်တော်တို့ဦးစားပေးတာပေါ့နော်ကျွန်တော်တို့တိုင်းပြည်မှာတကယ်ကိုမဖြစ်မနေလိုအပ်တဲ့ essential ဒီကိုကျွန်တော်တို့ကဦးစားပေးမယ်အဲဒီ luxury လိုဟာမျိုးတွေပေါ့ဗျာတိုင်းပြည်တွင်းမရှိလက်ဖြစ်တဲ့ဟာမျိုးတွေကြောင့်လည်းကျွန်တော်ဥစားမပေးဘူးအဲ့ဒါကိုကျွန်တော်တို့က category ခွဲတာပါအဓိကကတော့ကြာစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအတွင်းကုန်ပြေပေါ်မှာအခြေခံပြီးတော့သူတို့ခွဲတာပေါ့နော
်အခုလိုစီးပွားကုသဝန်ကြီးဌာနရဲ့ဥစားပေးသတ်မှတ်အုပ်စု၅ခုထဲမှာနံပါတ်၁လေယာဉ်နဲ့မွေးမြူရေးနံပါတ်၂က73စီစား3စီနောက်နံပါတ်၃စေဝါနဲ့ပညာရေးနံပါတ်၄ကတော့စက်မှုကုန်ကျန်းစက်ပို့ပစ္စည်းနောက်ဆုံးနံပါတ်၅မှာလူသုံးကုန်စားသုံးကုန်နဲ့လျှက်စစ်တို့ဖြစ်ပါတယ်။ဦးစားပေးပိုင်းမှာမဖြစ်မနေလိုအပ်တာကလူတူချင်းအတွက်မတူနိုင်ပုံကိုလည်းအမီမဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူက
တချို့အရာကသူက point of view မတူဘူးဗျ။ Micro economic view အရကြည့်ရင်တော့ essential နဲ့ essential ခွဲလိုက်ရင်ဥမာကိုတော့လေကြပစ္စည်းကုန်သွားရင်ဥမာကျွန်တော်ခေါင်းရွှေပြဟဲ့တယ်ရွှေတာသုံးတယ်။တကယ်လို့ကျွန်တော်ရဲ့တဲ့ရွှေတာကိုကုန်ရင်လိုက်ဝယ်ဟဲ့တယ်ရွှေတာပဲလိုက်ဝယ်တာပေါ့။ဒါပေမဲ့လည်းနောက်ဆုံးဘာမှမရှိဘူးဆိုတော့ဒေကြရဲကျွန်တော်ရွှေပါဆက်ပြတိုက်တင်လဲတိုက်ရမို့ဒါပေမဲ့ဟိုအလက်ဟိုဒီတယ်လီဖုန်းလို့ဟာမျိုးကဟိုနန်းအဆက်ရှယ်လို့ပြောလို့ရပြီမဲ့ဒါပေမဲ့လူနေစီလူနေမှုဘဝမှာကျွန်တော်တို့အခုပဲကျွန်တော်တို့ပြောနေဆိုနေအင်တာဗျူးလုပ်နေတယ်ကျွန်တော်တို့အီးမေးလ်တွေပို့နေတယ်ကျွန်တော်တို့အလုပ်လုပ်ရေလုပ်နေတယ်နေ့စဉ်ဟိုအင်တာမရှင်နေတဲ့အလုပ်လုပ်နေချိန်မှာကျွန်တော်တို့စမတ်ဖုန်းတွေကျွန်တော်တို့ဘေးမှာရှိတဲ့ဟို iPad တွေ or tablet တွေအကုန်လုံးဟာအဆက်ရှယ်တွေဖြစ်နေတယ်ဟိုအဲ့နောက်ဆုံးလက်ထက်မှာရှိတဲ့ mobile phone ပေါ်မှာကျွန်တော်အဲ့ရထားလို့မျိုးအလန်းပေးရတာနေ့စဉ်လုပ်တဲ့လုပ်တွေအကုန်လုံးကဟို phone ထဲမှာ appointment တွေရှိတယ်အဲ့လိုမျိုးပေါ့ဒီတော့နိပညာတိုးတက်လာတဲ့ဒီ smartphone တွေကြောင့်လည်းလူတွေရဲ့လူနေမှုဘဝစီးပွားဘဝတွေအကုန်လုံးပေါ့အလုပ်တွေအကုန်လုံးကတိုးတက်လာတာပေါ့နော်အဲ့တော့ဟိုတစ်ခုချင်းကြီးကြီးတော့ micro economic ကြီးတော့ essential ရှင်လို့ထင်ရတယ်ဒါပေမဲ့ကျုပ်တို့အောင်ချင်းဒီမှာတော့တခြား essential ဖြစ်နေအောင
်ဒါပေမဲ့ဝင်ကြီးဥအောင်နိုင်ဦးကတော့အခုလိုမစိုးရင်ဖို့ပြန်ရှင်းပြပါမယ
်လဲလို့လည်းမဟုတ်ဦးစားပေးအဆင့်၅ကတော့ဒီလိုအဦးစားပြဆိုင်ကတော့ဒီ lens တွေပါလို့ဆိုတာက lens တွေပေါ့ဗျာဥမာ television အကြီးကြီးတွေတွင်းနေတယ်ဗျာဥမာထားပါတော့လက်မ90ဒီ90လက်မဒီစသဖြင့်အကြီးကြီးတွေတွင်းနေတယ်အဲ့အဲ့ဒါကိုကျွန်တော်တို့ကဥမာဦးစားပေးမလားတပည့်ဝစားဦးစားပေးမလားပေါ့ဒါပေမဲ့လူစင်စားပြီးဘလို့ကြတာပါတိုးတော်လေဦးစားပေးနောက်ရောက်ဆိုလဲကကိုခွင့်မပြုလို့ပြောတာပေါ့ဦးစားပေးနောက်ရောက်တာတည်းကလေသူကနေသူကျွန်တော်တို့ကဒီနိုင်ငံကြွယ်ပေါ်ပူတည်ခွင့်ပြုသွားမှာပဲဟိုကျွန်တော်တို့ကရှင်းလာလို့ရှိရင်ဘယ်ဟာဦးစားပေးမလဲဆိုတာကိုခွဲခြားသတ်မှတ်လို့ရအောင်ဦးစားပေးအုပ်စုသတ်မှတ်တာ
ဒါပေမဲ့လေဒီမူတည်နေတဲ့နိုင်ငံခြားငွေဒေါ်လာဘလောက်ရှိမလဲဆိုတာကလည်းမေဘောထုတ်စရာဖြစ်နေတယ်လို့နောက်အမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူကဆိုပါတယ
် supplier တွေဒီလွှဲဖို့အတွက်ကိုသူကချောက်ထားလို့ရတယ်ဆိုပြီးတော့ပြောတယ်ပေါ့နော်အဲ့ဒါတော့ service side တည်ဆုံးလို့ရှိရင်သူကတစ်ပတ်မှာ3ချိန် meeting time ဦးစားပေးအစီအစဉ်အောင်ခုနပြောတယ်1 2 3 4အတိုင်းကိုချပေးမှာပေါ့လေအခုတော့ဟိုအကုန်လုံးကရှောက်နေကြတယ်ဒါပေမဲ့ restart တော့မတိရသေးဘူးပေါ့နော်ရှောက်ပါစေပေါ့လေဆိုတဲ့အခါကျတော့ US dollar availability ရတယ်ဘလောက်ရှိမလဲပေါ့ exporter ရကလည်း1150 level တက်ရတဲ့ခါကျတော့ဒီအစီသေးကြီးတာတို့ export လုပ်မဲ့ဒီတန်းနှန်းတို့စံတို့ရဲ့ဒီသွင်းအားစုတွေကလည်း import ကိုပဲနှိခိုးရတာဟုတ်တယ်ဩဇာတို့တို့အကုန်လုံးကတန်းအားစုတွေကဈေးကြီးကြီးပြီးပြီမဲ့1150ပဲနဲ့ဒူဘိုင်ရှားမယ်ဆိုရင်တို့တို့လည်းရှုံးတယ်ဆိုရင်တို့လည်းဘလောက် export ပို့မယ်ပေါ့နော်အဲ့ပေါ်မှာတို့ export ပို့တဲ့ပုံမှာဒေါ်လာရဲ့ availability ကလည်းဘလောက်ရှိမလဲပေါ့နော်အကုန်လုံး business cycle လို့ပြောအကုန်လုံးကဆက်နွယ်နေတော့လေ
ဒါအပြင်ရေရှည်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပါဈေးကွက်စီးပွားရေးစနစ်နဲ့ပတ်သက်ပြီးလဲအရင်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ရေတိုးမှာအဆက်ရှင်နဲ့နန်းအဆက်ရှင်ကိုအရင်ဦးစားပေးဖို့နော်ဒါပေမဲ့ဈေးကွက်စီးပွားရေးသဘောတရားအရာပြောရရင်တော့ free market economy ကိုပြောချင်တာဈေးကွက်သဘောတရားတိုင်းပဲဆုံးဖြတ်တာဈေးရန်ကြည့်နေဘယ်သူမှမဝင်နိုင်ဝင်မှအယောင်မှဖြစ်တာအယောင်မှဖြစ်မှဈေးကွက်ဖြစ်တာဟိုဖွဲ့စည်းပုံအခြေခံဥပဒေမှာတော့ तू ကမြန်မာနိုင်ငံဤစီးပွားရေးစနစ်ဒီဈေးကွက်စီးပွားရေးစနစ်ဖြစ်သည်ဟုအတိအလင်းဖော်ပြတာဆိုတဲ့အခါကျတော့ဒီဖြစ်နိုင်ရင်ဈေးကွက်စီးပွားရေးစနစ်ကိုပြည့်ပေးနိုင်ဖို့ကျွန်တော်တို့ကပြောနေတာပါ
အဲ့ဒီတော့အခုလိုဖွဲ့စည်းပုံဥပဒေရဲ့အခန်းတနိုင်ငံတော်အခြေခံမူအပိုက်35မှာပါတဲ့ဒီဈေးကွက်စီးပွားရေးစနစ်ပေါ်မေကွန်ဖြစ်လာတာကိုလည်းဥအောင်နိုင်ဦးက
ဒီဈေးကွက်စီးပွားရေးစနစ်ကျင်းသုံးတာဟုတ်ကဲ့လေကျွန်တော်တို့ကအခုလက်ရှိဟိုတိုင်းပြည်ရဲ့လိုအပ်ချက်ပေါ့နော်ကျွန်တော်တို့လက်ရှိဖြစ်ပေါ်နေတဲ့အနေအားပုံမှန်အနေအားမဟုတ်ပါဘူးကြာထိုးနှဲမှုတွေအများကြီးရှိတယ်နောက်ပြည်တော့မတိမငြိဖြစ်အောင်လုပ်နေတာဒီအများကြီးရှိတယ်အဲ့တော့ဒါဈေးကွက်စီးပွားရေးကိုပြည့်စုံအောင်လုပ်တာပဲပေါ့ဗျာကျွန်တော်တို့ကငွေကြေးနဲ့ပတ်သက်ပြီးထိုးနှဲမှုတွေရှိတယ်ပန်းနေပြိုလဲအောင်လုပ်တာရှိတယ်။အခြားစီးပွားရေးဆိုင်ရာကျွန်တော်တို့ကဒီတိုင်းပြည်စီးပွားရေးကိုယိုယွန်းတော်လုပ်တဲ့လုပ်ဆောင်ချက်တွေကသမယိုးကြမဟုတ်တဲ့လုပ်ဆောင်ချက်တွေအများကြီးရှိတယ်။အဲ့ဒါတွေကိုမျက်စိပေးပြောရတာကျွန်တော်ကြည့်လို့ရှိရင်ဈေးကွက်စီးပွားရေးစနစ်ကပုံပြီးပုံပြတ်သွားမှာပေါ့။တော့ဒါမှမဟုတ်အစိုးရကလုပ်တဲ့ဆိုတာဈေးကွက်စီးပွားရေးစနစ်ကိုကျွန်တော်တို့မပြတ်ယွင်းအောင်လိုအပ်တဲ့ချိန်ကုန်မှုတွေလုပ်ပေးတဲ့သဘောပါပဲ
။တကယ်တော့အခုလိုဝင်ထိန်ကွတ်တာကလိုတာထက်အများကြီးပိုနေပြီး ထိခိုက်နိုင်တဲ့အဆင့်ရောက်နေပြီလို့လဲစီဝိုင်းသုံးသက်သူတွေကထောက်ပြနေကြပါတယ်ခင်ဗျ။